Alternative ASEAN အဖွဲ့က Miss Debbie Stobart ကအခုထပ်ပေါ်လာမဲ့ ASEAN ပြည်ညင်းနဲ့ပတ်သက်ပြီးအခုလိုဝေဖန်ပါတယ
် Doing now is that by drafting a weaker charter for ASEAN they are also weakening ASEAN for the future
အခုချိန်မှာထပ်ပေါ်လာမဲ့ပြည်ညင်းမူချမ်းဟာချုပ်ယွင်းချက်တွေအားနည်းချက်တွေနဲ့ပြည်နေတဲ့ပြည်ညင်းဖြစ်ပြီးဒါဟာအနာဂတ်မှာ ASEAN အဖွဲ့ကိုအားနည်းတဲ့အဖွဲ့ဖြစ်စေမှာပါလို့ပြောထားတာပါဒီလိုဝေဖန်မှုတွေထွက်ပေါ်နေရတာကတော့လူခွင့်ရင်းနဲ့ပတ်သက်ပြီးပြက်ပြက်သားသားဆောင်ရွက်လို့တဲ့နိုင်ငံတွေရှိပေမဲ့အဖွဲ့နဲ့အတူလိုက်ပါခြင်းနဲ့ဆန္ဒမရှိတဲ့နိုင်ငံတွေရှိနေလို့ဖြစ်ပါတယ်။အာဆီယံပြည်ညင်ရေးဆွဲရေးအဖွဲ့မှာပါဝင်သူတွေကတော့မိမိတို့ရေးဆွဲတဲ့ပြည်ညင်မှာလူခွင့်ရင်းနဲ့ပတ်သက်တဲ့ပါဝင်သင့်တဲ့အခြေခံအကြောင်းတွေကိုထည့်သွင်းရေးဆွဲထားပါတယ်လို့ဆိုပါတယ်။ဒါပေမဲ့ပြည်ညင်ရေးဆွဲတဲ့သူတွေကိုယ်တိုင်စိုးရင်နေတဲ့အချက်တွေတော့ရှိနေတယ်လို့သိရပါတယ်။သူတို့စိုးရင်နေတာကတော့သူတို့ရေးဆွဲထားတဲ့ပြည်ညင်မှာကုလသမဂ္ဂကပြန့်ထန်းထားတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အခြေခံအချက်တွေကိုအတည်ပြုတဲ့အချိန်မှာဖြုတ်ပစ်မှာကိုစိုးရင်နေကြခြင်းပဲဖြစ်ပါတယ်။ပြည်ညင်ရေးဆွဲရေးအဖွဲ့ဝင်တစ်ဦးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကလူအခွင့်အရေးကော်မရှင်ဝင်စီနေတာမစ္စတာဝီဘာတိုတာယာတာကအခုလိုပြောပြပါတယ်
။ Finally the charter as approvedIf it will not contain any such declaration, that will be a.
Now, so no, Brinjin go ati ati piuma ba. Diniama kulatamka lu kunye jinya saran ba achet chogu apyo kanye lo ati je go say nao shet pisya ba lu pyo dwara ba. Dagaro yiswe apwa went uye pyo jaje ba. ASEAN chata go yiswe duriha nangye alai se lute apwa di pisya ba de. Nima nangye ngaro.ချာတာရေးဆွဲရေးအဖွဲ့မှာလိလာသူအစင်ပဲစေလွတ်တယ်လို့သိရပါတယ
်မီယန်မာ only has they don't have a national working group no they only send
မြန်မာနိုင်ငံအနေနဲ့လိလာသူအစင်ကိုယ်စားလှယ်ပဲစေလွတ်တဲ့အကြောင်းဆွေးနွေးပွဲမှာတခါတလေပါဝင်ဆွေးနွေးတာမျိုးတော့ရှိတယ်လို့ပြောသွားပါတယ်ဒါအပြင်အင်ဒိုနီးရှားဖိလစ်ပိုင်ထိုင်းစတဲ့နိုင်ငံတွေကတော့လူအခွင့်ရေးကော်မရှင်တွေပြည်ပြည်ပြင်ရှိနေတာကြောင့်ဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့ကတော့လူအခွင့်ရေးကော်မရှင်ဆိုတာမရှိတာကြောင့်အခုလိုမစေလွတ်နိုင်ခြင်းပါလို့ဆိုပါတယ်။အာဆီယံလူအခွင့်ရေးကော်မရှင်နဲ့ပတ်သက်လို့အာဆီယံနိုင်ငံတွေအနေနဲ့အားလုံးပါဝင်နိုင်ခြင်းမရှိကြတာမဟုတ်ပါဘူး။အဓိကကတော့အစဉ်သင့်မဖြစ်သေးသူလက်မှတ်ရေးထိုးခြင်းမပြုဘဲနေနိုင်ခြင်းပဲဖြစ်ပါတယ်
။ In our meeting last week July 16-17 there was already a proposal a suggestion
ဒီကတဲ့ဇူလိုင်လ16ရက်နေ့နဲ့19ရက်နေ့မှာကျင်းပသွားတဲ့အစည်းအဝေးမှာအစင်သင့်ဖြစ်တဲ့နိုင်ငံတွေလက်မှတ်ဝင်ပြီးမထိုးဖို့နဲ့အစင်သင့်ဖြစ်ပြီးတဲ့နိုင်ငံတွေဒါထိုးဖို့ပြောကြားသွားပါတယ်ဒါအပြင်ဒီလိုပြောကြားချက်ကြောင့်တကယ်တော့အာဆီယံနိုင်ငံတွေမှာပြည်ပြင်းတဲ့ပြည်ရင်တစ်ခုပေါ်ပေါက်လာဖို့လိုလားနေတာမှန်ပေမဲ့နောက်ဆုံးတော့အဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူဆုံးဖြတ်မှဆုံးဖြတ်ချက်ချနိုင်မယ်ဆိုတဲ့အခြေအနေနဲ့အစင်သင့်မဖြစ်သေးသူတွေပါဝင်နိုင်ခြင်းမရှိသေးဘူးဆိုတာဟာအားရကြည်နက်ဖွယ်ကောင်းတဲ့ဗြိတိန်တစ်ခုထွက်ပေါ်လာဖို့အခြေအနေမပြေဘူးလို့တုံ့သက်သူတွေကဝေဖန်နေကြတာပါခင်ဗျာ